မြန်မာနိုင်ငံအပါအဝင်ယူကရိန်းဆူဒန်ဂါဇာစတဲ့လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာနိုင်ငံတကာဥပဒေကိုမျက်ကွယ်ပြုနေတဲ့လုပ်ရက်တွေကြောင့်ကမ္ဘာကြီးရဲ့ဘေးကင်းလုံခြုံမှုကိုချိမ့်ချောက်လာနေတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးဖွင့်ပွဲမှာအခုလိုသတိပေးပြောဆိုသွားပါတယ်
။ The rule of law and rules of war are being undermined.From Ukraine to Sudan to Myanmar, Democratic Republic of the Congo.
ပြောပြသွားတာကတော့ဥပဒေစိုးမိုးမှုတွေကိုမထီမဲ့မြေပြုလာနေတယ်။ယူကရိန်းကနေပြီးတော့ဆူဒန်နောက်မြန်မာနောက်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကနေဂါဇာအထိပဋိပက္ခတွေထဲမှာပါဝင်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုမျက်ကွယ်ပြုနေတယ်။နောက်ဂျနီဗာသဘောတူညီချက်တွေနဲ့ကုလသမဂ္ဂဘရိညင်စာတမ်းတွေကိုမတိကျိုးကျုံပြုနေပါတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်မှုနောက်ပြီးတော့ဂါဇာပြည်ပခရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာညီညွတ်မှုမရှိတာကိုထောက်ပြပြီးတော့ညီညီညွတ်ညွတ်မဖြေရှင်းနိုင်မှုဆိုရင်လုံခြုံရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုထိခိုက်စေတဲ့အကြောင်းအတွင်းမှုချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးဘော့ကာထက်ကတော့ကမ္ဘာတဝက်မအောင်မြင်တဲ့မူဝါဒတွေကြားမှာကုလသမဂ္ဂကိုတစားကန်လုပ်ပြီးတော့အတုံးချနေတာသာဖြစ်ပြီးတော့လိမ့်လဲလှည့်ဖြားတဲ့ဝါဒဖြန့်ချီရေးတွေမှာမိုးချိုးလွှဲတစ်ခုလိုမျိုးအတုံးချခံရရတယ်ဆိုပြီးတော့ဝေဖန်ပြောဆိုသွားပါတယ်ကုလသမဂ္ဂအနေနဲ့ထိရောက်အောင်လုပ်ခွင့်မရတဲ့အခြေအနေမှာမြန်မာနိုင်ငံအပါအဝင်အကြက်တဲတွေနဲ့ချိုးချိုးဝဝရင်ဆိုင်နေရတဲ့နေရာတွေကပြည်သူတွေရဲ့နာကျင်ထိခိုက်နေရတဲ့အဖြစ်ကိုလည်းဥပမာပေးပြောဆိုသွားပါတယ်ရှင်